ခုလာမဲ့1386ခုနှစ်ရာသူလာစန်း9ရက်ခရစ်နှစ်2014ခုဒီဇင်ဘာ25ရက်နေ့ဟာဒီပြူစာဆိုကြီးနန်းတော်ရှိစရာတင်အသက်120နှစ်တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်။အလားတူပါပဲ။ပြီးခဲ့တဲ့တပူရဲလာစန်း9ရက်2014 February 4ရက်နေ့ကလည်းအမှုပညာရှင်ကြီးမြို့မှငင်းရဲ့105နှစ်မြောက်ဝန်းနေဖြစ်ခဲ့ပါတယ်။ဇာတင်းက1894ခုမြမာလူ1256ခုပြာသူလာစန်း9ရက်နေ့မှာမွေးဖွားပြီးမြို့မှငင်းက1909ခုမြမာလူ1280ခုတပူရဲလာစန်း9ရက်နေ့မှာဝေဖွားခဲ့ကြတာပါ။နန်းတော်ရှိဆရာတင်းနဲ့မြို့မှငင်းကတယောက်ကနန်းရှိမင်္ဂလာဦးရင်ရက်တယောက်ကတယုတ်တန်းရှိတော်ဘီဝင်းမှာအသက်15နှစ်ချာပြီးမှဝေဖွားလာကြတာဖြစ်ပေမဲ့မန္တလေးအမှုပညာမျက်နှာစာမှာတော့ညီရင်အကူတမျှထိဆက်ရှင်းလွှဲခဲ့ကြပါတယ်။နန်းတော်ရှိဆရာတင်းကိုသူ့ဖခင်ဦးမှန်ကလာကစားပညာရက်မင်းမူတန်းဖြစ်စေခြင်းနဲ့ဒါကြောင့်မို့ဝက်စလီယန်ယောက်ျားလေးကြောင့်မှကြောင်းထားပေးခဲ့ပါတယ်။ဒါပေမဲ့နန်းတော်ရှိဆရာတင်းဖြစ်လာမဲ့မောင်မောင်တင်ကအဆိုအတီးအမှုတ်ကိုပဲဝါသနာပါတယ်။ကျောင်းလော်အိတ်ထဲမှာဘလွေတစ်ချောင်းထည့်ပြီးမှကျောင်းသွားပါတယ်။ဒါကြောင့်အသက်20ဝန်းကျင်မှာပဲနန်းတော်ရှိဓမာယုံစွန်ကြီးခံတီဝိုင်းအတွက်ဘုံတုတ်တန်ငါးဘုတ်ကိုစပြီးရေးဆက်ခဲ့ပါတယ်။အဲနောက်အသက်22နှစ်သားရောက်တော့မန္တလေးကနာမည်ကျော်အငြိမ်းမင်းသမီးယူသနာအေးစိန်အတွက်မေအေးလေးကပို့တဲ့မြစ်တာကြီးဆိုတဲ့တန်ဆန်းတီးတော့ရေးဆက်ပြီးတဲ့နောက်တပင်လောကတဲ့ခြေစုံပြစ်ဝင်တော့တာပါပဲ။ပြီးတော့အငြိမ်းသချင်းလေးရေးတယ်1925ခုနှစ်မှာတီထောင်တဲ့မြို့မှဒုတိယအသင်းအတွက်လဲနန်းတော်ရှိဆရာတင်းကတချင်းတို့ရေးပေးပါတယ်။မြို့မှငင်းလို့ဖြစ်လာမဲ့မောင်ကျော်ငင်းကလည်းသူ့အဖိုးအဖွားရဲ့အသေးချော်ဖြစ်ခဲ့ဘူးပါတယ်။အဖိုးအဖွားကကျော်ငင်းကိုဗုဒ္ဓဘာသာကျောင်းကိုပို့ပေးတယ်။အင်္ဂလိပ်စာတတ်ပေတတ်ဖြစ်စီခြင်းပါတယ်။1920ကျောင်းသားတပည့်ကြီးပြီးတော့ဗုဒ္ဓဘာသာကျောင်းကနေနေရှင်နယ်ကျောင်းမှာဆက်ပြီးပညာသင်ခိုင်းတယ်။ကျော်ငင်းကကျောင်းစာတဲ့အတီးမှုတ်ကိုပဲဝါသနာပါပါတယ်။မေဒလင်တီးတယ်၊ဘင်ဂျိုတီးတယ်၊ဖြက်ဆောင်တီးတယ်1925ခုနှစ်ရောက်တော့ရိုးမဗုဒ္ဓဝေယဝစ္စအပျော်တန်းဒုတိယအသင်းကိုထောင်ချတဲ့အခါကိုကျော်ငင်းကဥဆောင်သူတဲ့မှာတယောက်ဖြစ်လာပါတော့တယ်။ရိုးမက1928နောက်ပိုင်းခိုင်ခိုင်မာမာဖြစ်လာသလိုလိုအပ်တဲ့ဧကန်သချင်းတွေကိုလည်းကိုငင်းကရေးဆက်ပေးရပါတယ်။ရိုးမမှာကအငိမ့်သချင်းတွေရေးဆက်နေတာအချိန်ရနေတဲ့နန်းတော်ရှိဆရာတင်းကလည်းရှိနေလေတော့ဆရာတင်းနဲ့ကိုငင်းကရိုးမမှာဂီတနဲ့တန်ရောစင်တွေ့ကြတာပါပဲ။ကိုကြီးတင်းနဲ့မောင်ငင်းနဲ့လေခေါ်ကြပြောကြပုံကဆရာတင်းက1949ခုပြည်တွင်းစစ်မီးကြောင့်မန္တလေးမှာကရင်နေဝင်ချင်းကွယ်လွန်ရှာပါတယ်ဆရာတင်းကွယ်လွန်တော့မြို့မှငိမ့်ရဲလို့ဖြစ်နေတဲ့ကိုဗန်ငိမ့်ကတော်တော်ကိုစိတ်မကောင်းဖြစ်ရတယ်တဲ့ဆရာတင်းကတပင်လောကအတွက်သူ့အလွန်အားထားမျှော်လင့်ထားတဲ့သူ့သားရွှေနန်းတင်ကဥမမေစာမမြောက်ကြံရစ်နေတာအပေါ်စိတ်ဖြောင့်မြောက်ဖြစ်မှာမဟုတ်ဘူးလို့မြို့မှငိမ့်ကရှုံးပါတယ်ကျုံတလူလဲကြံရစ်တဲ့ဆရာတင့်သားအတွက်သူ့မှာတာဝန်ရှိတယ်လို့ခံယူထားတယ်။တာဝန်ရှိတယ်လို့လဲအစစအရာရာကူညီရမယ်လို့သူဆုံးဖြတ်ထားပါတယ်။ဒါပေမဲ့မြို့မှငိမ့်မှာလဲဇနီးတွေမတန်းရဲ့ယွန်းနေဆိုင်ဝင်ငွေလေးနဲ့သာသမီ၉ယောက်ကိုကျွေးမွေးပြုစုထားရလေတော့မလှဲ့သာဘူးပေါ့။အဖမှာကိုကြီးတင့်သားအတွက်တာဝန်ရှိတယ်ကွ။ဘာမှလုံးမပေးနိုင်လို့စိတ်မကောင်းဘူးလို့ခဏခဏညီးတဝါတယ်ဆိုတာကိုမြို့မှငိမ့်ရဲ့သမီးကြီးဒေါ်တင်ကြီးကအကွယ်လုံးပြီကျွန်တော်ကိုပြောပြဖို့ပါလေ။ညမျိုးမှငိမ့်သားကြီးဦးသားအောင်ခိုင်နဲ့ကလည်းကျွန်တော်ကတရားထည့်နေရတော့သူ့နဲ့စကားစမြည်ပြောတိုင်းသူ့အပမျိုးမှငိမ့်အကြောင်းကိုကြားရပါလေ။ဆရာတင်ကြံရစ်တဲ့သားလေးကရွှေနန်းတင်နာမည်နဲ့ဇက်ကရည်ဗျ။နောက်ခင်ဆန်းတင်ဆိုတဲ့မင်းသမီးလေးနဲ့အကြောင်းပါလေ။ရွှေနန်းတင်နဲ့ခင်ဆန်းတင်တို့အငိမ့်ကကြတော့ရွှေနန်းတင်ကလည်းသူ့အဖေဆရာတင်ဆုံးမပြီးတဲ့နောက်သူ့အဖေနဲ့ညီရင်းအကူတည်းများချစ်ခင်ကြတဲ့ဦးလေးငိမ့်လို့ခေါ်တဲ့မျိုးမှငိမ့်ကသူ့ဖခင်ပါပဲ။ဒါကြောင့်ဦးလေးငင်းကိုစောင့်ရှောက်ဖို့လှုပ်ကြွေးဖို့ကြတော့ဖို့သူ့မှာတာဝန်ရှိတယ်။ဒါပေမဲ့အိမ်တော်ဦးအစအစအရာရာထူထောင်နေချိန်မှာဒီတာဝန်ဝတ္တရားပြက်ကွက်နေတာကိုစိတ်မကောင်းဖြစ်နေရတယ်။ပြီးတော့ခင်ဆန်းတင်အတွက်အငိမ့်သချင်းလေးတစ်ပုဒ်ကိုဦးလေးငင်းရဲ့ဆက်ခိုင်းပြီးလိုတာတဲ့ပေါ်ကအမှုပညာကြီးနဲ့ကြတော့မယ်လို့ရွှေနန်းတင်တို့ဇနီးမောင်နှံကကြံစီထားကြတယ်။ဘာလို့လဲဆိုတော့ဦးလေးငင်းကိုဒီတိုင်းငွေသားကြီးတွားကြတော့ရင်လက်ခံမှာမဟုတ်လို့ပါတဲ့။မင်းသမီးလေးခင်ဆန်းတင်ကအငိမ့်တချင်းဆက်ခိုင်းအင်္ဂရေကမြို့မှငိမ့်ကကြီးနဲ့နေတဲ့ဟုတ်တာပေါ့ဒီကလေးတွေကိုကိုကြီးတင်မရှိတဲ့နောက်သူဘာမှမကူညီနိုင်သေးဘူးလေဝတ္တရားပြက်ကွက်နေတယ်အခုတော့ဒီတချင်းတစ်ပုဒ်နဲ့ကူညီနိုင်ပြီပေါ့ဒါကြောင့်အချင်းကိုဆက်မယ်ဆက်ပြီးတပည့်ဖြစ်တဲ့တရောမောင်ကံကိုတည်တည်ချာချာချပေးတယ်တိုက်ပေးတယ်စားသားပေးတယ်ဟောလာမယ်ဥပုံနဲ့ခင်ဆန်းတင်လာရင်မောင်ကံကတချင်းကိုတည်ချာချပေးလိုက်ရုံမှာပဲသူကတော့ဒီကလေးတွေကိုဒီတဲ့ကူညီဖို့တင့်တာလောက်ပဲကိုကြီးနိုင်လို့မျက်နှာပိုးတဲ့ နှစ်ချင်းဆိုင်ရာမှာအားနာတဲ့ဒါကြောင့်ကင်းစန်းတင်လာမဲ့ဥပုံတွေရောက်ရင်ဆရာကြီးကမနဲ့စောစောကလေးကတရုတ်နိုင်ငံညောင်ကဖေးမှာသွားရှောင်နေတာကိုတရုတ်မောင်ကန်းကိုပဲအင်းကနေကင်းစန်းတင်ကိုစောင့်ခိုင်းထားပါတဲ့ခဏနေတော့ကင်းစန်းတင်ကအိနိုယာထီလီဆောင်ပြီးစိုက်ကားတစီးနဲ့တရုတ်တန်းလမ်းမကတစ်ဆင့်28လမ်းအင်းကိုရောက်လာပါပြီအင်းဝင်ကလေးကဦးလင်းငိမ့်ဦးလင်းငိမ့်လို့ကင်းစန်းတင်လေးကအသံပေးဝင်လာတယ်သူဦးလင်းငိမ့်ကိုတွေ့ချင်တာကိုမောင်ကန်းကတော့ကင်းစန်းတင်ကိုမြင်တဲ့နဲ့အမကြီးမာစတာကတော့မရှိဘူးအမလာရင်တချင်းချပေးလိုက်ဖို့ပဲမှာသွားတယ်လို့ပြောလိုက်တဲ့အခါကင်းစန်းတင်လည်းမျက်နှာလေးညှိုးသွားတာဦးလင်းငိမ့်မရှိတော့လဲဘယ်တက်နိုင်ပါမလဲဒါနဲ့မောင်ကန်းကလည်းတရော်လေးနဲ့တချင်းချပေးတချင်းစာရွက်လေးတွေပေးတယ်ကင်းစန်းတင်ကမောင်ကန်းစီကတချင်းကိုတိုက်ယူတယ်တချင်းစာရွက်လေးကိုယူတယ်ပြီးတာနဲ့ဦးလင်းငိမ့်ကိုကြောခွင့်ရပြီဆိုပြီးသူ့ဘရုံးမအင်ဂျီအောက်ကချွေးကန်လေးရဲ့အိတ်ကလေးတွေကနေအသင့်ယူလာတဲ့တချင်းဘူးပိုက်ဆံကိုထုတ်လိုက်ပါငွေဆက်ကအခောက်ကလေးကိုမောင်ကန်းရဲ့လက်ထဲကိုထည့်လိုက်ပါတယ်မောင်ကန်းကလည်းသူ့မာစတာဖြစ်တဲ့ဆရာကြီးမှားထားလို့ကင်းစန်းတင်ပေးတဲ့ပိုက်ဆံလေးကိုစွပြန်ပေးပါတယ်ကင်းစန်းတင်ကလည်းတချင်းဘူးရဲ့လို့မအောင်မိပါနဲ့ကိုကန်းရဲ့ဦးလင်းငင်းကိုကြောတာပါလို့တွင်တွင်ပြောရင်ပိုက်ဆံကိုစွပေးတယ်မောင်ကန်းကလည်းမာစတာကလုံးဝမယူရဘူးလို့မှားထားလို့ပါအမရဲ့ဆိုပြီးတော့ပိုက်ဆံကိုစွပြန်ပေးပြပြတလဲငင်းငင်းပေါ့အဲ့ဒီတချင်းလေးကချစ်သူဩဇာတယ်လေချစ်ကမရည်လေအတွေးရခက်တယ်ပြောတော့လွယ်လွယ်ရုပ်လုံးပေါ်ချစ်ဖို့လိုမယ်ချုပ်ချုပ်ချဲချဲအခုကပဲရှင်အမိန်ထုတ်ခါရေဘူကြခြင်းခင်းစန်းတဲ့အပေါ်ဝဲ